ဒီစကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးဖို့ချက်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်ခင်ဗျာ
။စကိုင်းတိုင်းရေဦးမြို့နယ်ဇီးကန်ကျွော်ကို February 10ရက်ညပိုင်းမှာလက်နက်ကြီးကြားရောက်ခဲ့ရကဒေသခံတချို့ထိခိုက်ဒေချေမှုတွေရှိခဲ့ပါတယ်။အမျိုးသမီး2ဦးသေဆုံးပြီးနောက်ထပ်အမျိုးသား2ဦးဒဏ်ရာရခဲ့တဲ့လက်နက်ကြီးပစ်ခတ်မှုဟာရေဦးတိုင်းရင်ဆေးရုံမှာတပ်ဆွဲထားတဲ့စစ်တပ်လက်ချက်ဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ခံကပြောဆိုပါတယ်
။ကြီးရတယ်လေးလုံးရတယ်နှလုံးကွဲတယ်နှလုံးမကွဲဘူး။သုံးအောင်ကြည့်တာမှာတယောက်တည်သွားတာပေါ့နော်။အမေးပြေးတယ်ပေါ့နော်အမေးပြေးတယ်ယောက်ျားကတန်ရနေနေရတယ်။သားကဆိုရင်ရတယ်။တလုံးကကြတော့တိတ်တကြတာအိမ်ကတိတ်တကြ။အမျိုးသမီးတယောက်တည်သွား။အမျိုးသမီးနှစ်ယောက်တည်ပြီးတော့အမျိုးသားနှစ်ယောက်တန်ရ
။ပြီးခဲ့တဲ့ရက်ပိုင်းတွေကနယ်မြေရှင်းလင်းရေးစစ်ကြောင်းထိုးလာတဲ့အနာသိန်းစစ်ကောင်စီစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ၃ရက်ဇက်တိုက်ဇီးကန်ကြီးရွာအနီးတစ်ပိုက်မှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။အခုလိုညာဘက်လက်နက်ကြီးနဲ့ပစ်ခတ်ချိန်မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီတပ်ဖက်ကပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒါ့အပြင်ရင်းမာပင်မြို့နယ်တွေကကြီးရွာတွေမှာဆိုရင်လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေတာတွေရှိပါတယ်။စစ်ကောင်စီတပ်ဖက်က February 10ရက်ညနေပိုင်းမှာပြောင်းပြကြေးရွာနဲ့မြို့ပေါ်ကြေးရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ရကနေတဆင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲစတင်ဖြစ်ပွားခဲ့ကြတာပါတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြောက်ရမားကာကွယ်ရေးအဖွဲ့တာဝန်ရှိသူကိုခန့်ကအခုလိုပြောဆိုပါတယ်ယ
နေ့စစ်ကောင်စီနဲ့ကျွန်တော်တို့ကုကံကာကွယ်ရေးတပ်ဖွဲ့တွေအဲဒီမှာမြို့ရဲ့အနောက်ဘက်မှာ20ထိတိုက်ပွဲဖြစ်နေတာဒီညကနေစပြီးတော့အခုချိန်ထိအောင်တိုက်ပွဲဖြစ်နေတာပေါ့နော်မြို့လောက်ကကျောင်းကမြို့ပေါ်ကိုလက်နက်ကြီးနဲ့ဖြစ်တယ်အဲဒီမှာကတော့ရတပ်တူရဲ့မိအိမ်တွေကိုဒီလက်နက်ကြီးကမှန်ပြီးတော့ပြစ်ဆီးထားတဲ့အနေအထားတွေရှိပါတယ်ကျွန်တော်တို့ဒီစစ်ကောင်စီတပ်ကကျွန်တော်တို့ကိုရန်ပြလာတဲ့အတွက်ရှိတိုက်ပွဲဖြစ်တာလို့ပြောလို့ရပါတယ်ဒီထိတိုက်မှုတွေတောက်ဆုံးမှုတွေတော်တော်ဆိုမှတော့ဘာမှမပြောလို့မရဘူ
းလက်တလောတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး2023ခုနှစ်ထဲကစလို့ရင်းမာပင်ခရိုင်ထဲမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးရင်းမာပင်ခရိုင်ထဲမှာပါဝင်တဲ့ပလဲမျိုးနယ်ကိုစစ်ကောင်စီက February 2ရက်ကစလို့စစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်